ဣဇရိုင်နဲ့ပါလက်စတိုင်းစစ်သွေးကြရကြပြစ်ကတ်တွေကြီးထွားနေတဲ့ကိစ္စကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတောက်ချာနေအွန်လိုင်းကနေအရေးပေါ်ဆွေးနွေးဖို့အလှည့်ကျဥက္ကဋ္ဌတရုတ်နိုင်ငံနဲ့အတူနော်ဝေး၊ဂျူနီရှားတို့ကတိုက်တွန်းခဲ့ကြပေမဲ့အမေရိကန်ရဲ့ကန့်ကွက်မှုကြောင့်ကြန့်ကြာမှုတွေရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့တတ်တမန်ရေးအရာဖြစ်ရှင်းနေအောင်ကြိုးပမ်းနေတဲ့အတွက်အချိန်ပေးဖို့လိုတဲ့အကြောင်းပြောဆိုလိုက်ကြပါ
။ We are open to and supportive of a discussion, an open discussion at the United Nations.I think we're looking at early next week.
ကျွန်တော်ကမှဆွေးနွေးဖို့ကျွန်တော်တို့ဘက်ကလမ်းဖွင့်ထားသလိုအားလည်းပေးပါရစေ။ရှစ်သတင်းပတ်စောပိုင်းလောက်ဖြစ်လိမ့်မယ်လို့လည်းခန့်မှန်းထားပါရစေ။ဒါမှလည်းတပ်ပံရေးကြိုးပမ်းမှုတွေထိရောက်စေဖို့ချိန်ရမယ်လို့မျှော်လင့်ပါတယ်ဆိုပြီးကြာသပတေးကဝန်ကြီးဘလင်ကင်လင်းတော်တွေကိုပြောဆိုခဲ့တာပါ။ပရိပကတ်တွေထိမနိုင်သိမရအခြေအနေမျိုးရောက်လာမှာကိုစိုးရိမ်မှုတွေနဲ့အတူအမေရိကန်ကထုတ်ကိုယ်စရာတယောက်ခန့်အပ်စေလို့ပြီးဖြည့်ရှင်းမှုကြိုးစားနေတယ်လို့အီဂျစ်ကတ်တာနဲ့ကုလသမဂ္ဂတို့ကလည်းပြစ်ခတ်ရစဲနေအောင်ကြောင်းဝင်ဆစ်ဆက်ဖို့ကြိုးပမ်းနေပေမဲ့တိုးထက်တဲ့လက္ခဏာတော့မတွေ့ရသေးပါဘူး။တင်းမာမှုတွေကြီးထွားလာရကလူညွင့်ကောင်စီမှဒီတစ်ပတ်ထဲနှစ်ချိန်တကပိတ်ဆွေးနွေးခဲ့ကြပေမဲ့အစ္စရေးရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ကတော့အကျိုးမရှိနိုင်ဘူးဆိုပြီးကန့်ကွက်တာကြောင့်တရားဝင်ကြေညာချက်ထုတ်ပြန်ဖို့လည်းသဘောတူညီချက်မရခဲ့ကြပါဘူး။လူညွင့်ကောင်စီမှကြေညာချက်ထုတ်ပြန်ဖို့ဆိုရင်တော့အဖွဲ့ဝင်15နိုင်ငံရဲ့ဘုံသဘောတူညီမှုရဖို့လိုသလိုကိုဗစ်ကပ်ရောဂါကာလကန့်သတ်ချက်တွေနဲ့အညီအွန်လိုင်းစီဝေးပွဲလုပ်ဖို့လည်းအားလုံးကလက်ခံဖို့လိုအပ်ပါတယ်။